ဖေဖော်ဝါရီလ17ရက်တနင်္လာနေ့မှာလည်လာသွားမယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့တဘိုးတို့ဤအထိပ္ပယ်ဖြစ်ပါတယ်။ဘုရားသခင်ဟာမိမိရဲ့လူမျိုးတွေအတွက်ကြားဝင်လာတဲ့ပုံကိုဗျာဒိတ်ကျမ်းကဓမ္မဟောင်းခေတ်မှာအသုံးပြုတဲ့တဘိုးတွေရဲ့ရုပ်ပုံလွှာနဲ့ဖော်ပြထားပါတယ်။တဘိုးဟာရှေးဣသရေလလူမျိုးတွေရဲ့တနစ်တာအသက်ရှင်ခြင်းမှာအထူးအရေးကြီးတဲ့ပစ္စည်းဖြစ်ပါတယ်။တဘိုးမှုတ်တန်ဟာတဲတော်အတွင်ဝိပုကုကွယ်မှုရှိတဲ့အကြောင်းကိုလူအများသိစေဖို့တတိပေးပါတယ်။စစ်ပွဲတွေမှာလည်းပဲတဘိုးကိုမှုတ်ကြပါတယ်။ကောက်ရိတ်သိမ်းတဲ့အချိန်မှာလဲတဘိုးကိုမှုတ်ကြပါတယ်တခြားပွဲနေတွေမှာလဲပဲတဘိုးမှုတ်ပါတယ်တဘိုးတွေကိုလက်ဆင့်ကမ်းမှုတ်ရင်းနဲ့ဆူတောင်းခြင်းကိုပြုကြပါတယ်တဲတော်အတွင်းဝိပုက္ကွယ်မှုတွေမှာပြီးတော့ပွဲနေတွေမှာဝိပုက္ကွယ်တဲ့နေရာမှာအဲ့ဒီတဘိုးတန်ဟာဖျားရှင်ကနေမိမိရဲ့လူမျိုးနဲ့ပြုတော်မူခဲ့တဲ့ဗြဟ္မဉ္စီရှိတဲ့အကြောင်းကိုပြန်လည်သတိပေးတာဖြစ်ပါတယ်ရောက်လာမဲ့ဖျားသခင်ရဲ့နေ့ကြီးအတွက်လူတွေပြင်ဆင်မှုကိုလည်းသတိပေးတာဖြစ်ပါတယ်စစ်ပွဲအတွင်းမှာအဲ့ဒီတဘိုးတန်ဟာညွှန်ကြားချက်နဲ့သတိပေးခြင်းအဖြစ်အသုံးပြုပါတယ်။ဖျားသခင်လူတွေကိုကယ်တင်ဖို့လည်းပဲဖိတ်ခေါ်ချက်ဖြစ်ပါတယ်။အဲ့ဒီတဘိုးဟာဗျာဒိတ်ကျမ်းကဖော်ပြတဲ့တဘိုးနောက်ခံသမိုင်းခံယူချက်ပဲဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်းကြီး၈အငယ်၃ဗျာဒိတ်ကျမ်းခန်းကြီး၉အငယ်၄အငယ်20အငယ်21ကိုဖတ်ရှုပါ။ဘယ်သူတွေဟာတဘိုးခုနှစ်လုံးကနေမှုတ်တဲ့တရားစီရင်ခြင်းကိုခံရကြမှာလဲဆိုတာကိုကြည့်ကြပါစို့။ထိုအခါငါကြည်လင်ရွှေလင်းတာတကောင်ကကျွင်းသေးသောကောင်းကင်တမန်သုံးပါးမှုတ်လူလက်တန့်သောတဘိုးတန်ကြောင့်မြေကြီးသားတို့သည်အမင်္ဂလာအမင်္ဂလာအမင်္ဂလာရှိကြ၏ဟုကောင်းကင်အလယ်၌ပြန်ဝဲ၍ကြီးသောအတန်နှင့်ဆိုသည်ကိုငါကြား၏မြေဤမြက်ပင်မှဆ၍စိမ့်သောအရာများတစ်ပင်များအပေါင်းတို့ကိုထား၍နဖူး၌ဖျားသခင်တစေခတ်ခြင်းကိုမခံသောလူတို့ကိုသာညင်းဆဲမိအကြောင်းသူတို့အားပြည့်ညတ်ထား၏ထိုဘေးတန်ကြောင့်မတေဘဲကျွင်းသောလူတို့သည်နတ်တို့ကို၎င်းမမြင်နိုင်မကြားနိုင်မသွာလာနိုင်သောရွှေရုပ်ထုငွေရုပ်ထုကျင်းနေရုပ်ထုကြောက်ရုပ်ထုတက်တာရုပ်ထုတို့ကို၎င်းမကိုးကွယ်ဘဲနေခြင်းကကိုယ့်လက်နှင့်လုပ်သောအရာများကိုနောင်တမရဘဲနေကြ၏ကိုကျင့်သောအကျင့်တည်းဟုသောလူအသက်ကိုတတ်ခြင်းသူတို့ဘာကိုပြုစားခြင်းမတရားသောမေတုံ၌မှီဝဲခြင်းသူဥစ္စာကိုခိုးခြင်းအမှုများကိုလည်းနောင်တမရဘဲနေကြ၏ဆိုပြီးတော့ဖော်ပြထားပါသည်ဗျာဒိတ်ကျမ်းကသတ်မှတ်ထားတဲ့တဘိုးခုနှစ်လုံးကိုဖွင့်လှစ်မှုတ်လိုက်ခြင်းရဲ့သဘောဟာဖျားရှင်ရဲ့ကြောင်းဝင်လာခြင်းမိမိရဲ့လူမျိုးတွေဆူတောင်းတဲ့ကိုအပြေပေးခြင်းသဘောပဲဖြစ်ပါတယ်။ဘယ်သူဘဲဝါဟာဖျားသခင်ရဲ့လူဖြစ်တဲ့အကြောင်းတစိတ်ခက်လိုက်တဲ့အချိန်မှာပဲတဘိုးတန်တွေဟာကဘာပေါ်မှာရှိတဲ့လူအမျိုးနွယ်အပေါင်းတို့ကိုတရားစီရင်မဲ့အတန်ကိုမှုတ်လိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကဘာပေါ်မှာနေထိုင်တဲ့သူတွေအတွက်နောင်တရဖို့နောက်ကျသွားပြီဖြစ်တဲ့အကြောင်းသတိပေးတဲ့အတန်လည်းဖြစ်ပါတယ်။တဘိုးခုနှစ်လုံးရဲ့ပိုင်ဆိုင်ထားတဲ့အချိန်ကာလကတော့ရှင်ယောဟန်အချိန်ကစပြီးတော့ခရစ်တော်ကြွလာခြင်းအချိန်အထိကြာညောင်းပါတယ်။ကောင်းကင်ကိုတက်သွားတဲ့ဆူတောင်းတဲ့နဲ့အတူတဘိုးတွေဟာမှုတ်လျက်ရှိပါတယ်။ကဘာအရေးရက်ကိုအင်းဝင်ကလိတရားကိုဟောကြားကြပါတယ်။တရားစီရင်ခြင်းတဘိုးဟာအပိုင်းခြားနဲ့ရှိပါတယ်။ဖန်ဆင်းခြင်းခံရတဲ့အရာရဲ့သုံးပုံတစ်ပုံကိုထိခိုက်စေနိုင်ပါတယ်။သတ္တမမြောက်တဘိုးဟာဖျားသခင်ရဲ့အုပ်စိုးပိုင်တဲ့တကူအချိန်ရောက်ပြီးဖြစ်တဲ့အကြောင်းကြေညာပါတယ်။တဘိုးခုနှစ်လုံးရဲ့အချိန်အကန့်အသတ်ရေပူရအတိုင်းနာကတော့အသင်းတော်ခုနှစ်ပါးနဲ့တစိ့ခုနှစ်ချက်နဲ့ထပ်တူညီမျှတာတွေ့ရပါတယ်။ပထမအချက်အနေနဲ့ပထမပိုင်းတဘိုးနှစ်လုံးဟာခရစ်တော်ရှင်ယေရှုကိုကားတိုင်မော်တင်ခဲ့တဲ့လူမျိုးရှေးဦးအသင်းတော်ကိုနှင်းဆဲခဲ့တဲ့သူပုံကန်ချမ်းသာခြင်းရှိတဲ့ယေရုရှလင်နဲ့ရောမအင်ပါယာတို့အပေါ်ကြောက်ရွံ့တဲ့တရားစီရင်ခြင်းဖြစ်ပါတယ်။ဒုတိယအချက်ကတော့တတိယနဲ့သရုပ်ထတဘိုးဟာကောင်းကင်အလယ်ခေတ်မှာဖောက်ပြန်ခဲ့တဲ့ခရစ်ယာန်အသင်းတော်ကိုတရားစီရင်တဲ့ပုံကိုရလုံးဖော်ထားပါတယ်။နံပါတ်3ချက်မှာတော့ပြင်စမနဲ့ဆတ္တမတဘိုးဟာအလေခိဘာသာရေးလှုပ်ရှားမှုနဲ့ပြည်ပြင်ပြောင်းလဲခြင်းနောက်ပိုင်းအချိန်ဖြစ်ပြီးတော့အဲ့ဒီအချိန်ဟာနတ်ဆိုးရဲ့လှုပ်ဆောင်မှုနဲ့အတူအမေဂေဒုံစစ်ပွဲစီကိုရောက်ရှိသွားဖို့ကဘာကြီးကိုဆွဲယူသွားတဲ့အချိန်ဖြစ်ပါတယ်။တွေးထွက်တန်ယုံမှုတွေ၊နာကျင်ဝမ်းနည်းမှုကိစ္စတွေဟာရှိနေပါတယ်။အဲ့လိုဖြစ်လာတဲ့အခါမှာကျွန်တော်တို့အနေနဲ့သခင်ယေရှုရဲ့ဂရုတော်ကိုပြန်လည်အောင်မေ့သတိရပြီးတော့စိတ်သက်ခွန်အားပြည့်ဝပြီးယုံကြည်ခြင်းဘက်မှာခိုင်မာတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္လာနေ့ဥပုသ္စာဖြစ်သင်ခန်းစာကဖော်ပြထားပါတယ်။